မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတွေကြားကွဲပြားချက်တွေပိုပြီးပေါ်ပေါက်စေသလိုမြန်မာနိုင်ငံပြိုကွဲရေးထိအားပေးရာရောက်တဲ့အကြောင်းတမရရုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ဒီစင်နာကိုကျွန်တော်တို့အဲလေ့လာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီရင်ခံစာဖြစ်တယ်နောက်တစ်ခုကဒီလိုမျိုးအစီရင်ခံစာသူ့အစီရင်ခံစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုသားစာတာဖြစ်မှုပေါ့နော်အတိုင်းဝန်းနေအားလုံးကိုပေါင်းစည်းနေတိုင်းမှုကိုပြပြစေအောင်လည်းမကဘူးကျွန်တော်တို့ဆောင်ရွက်နေတဲ့နေချမ်းရေးနောက်အမျိုးသားပြည်နယ်တည်မြဲရေးဖွံ့ဖြိုးတိုးတက်ရေးအတွက်ဒီအရာတွေကိုအထူးကဲ့ဖြစ်စေနိုင်တယ်အဟံသာဖြစ်စေနိုင်တယ်ဆိုပြီးတော့ကျွန်တော်တို့ကတွေးပါတယ်နောက်ဒီ press finding mission ရဲ့ report ကတမာတမချမှုနဲ့ကျွန်တော်တို့တမာသိတံချမှုကိုလည်းမေကုံထုတ်เสียဖြစ်နေတဲ့အကြောင်းချက်တွေအများကြီးရှိတယ်။အဲဒီအမှာဘာတွေရှိလဲဆိုရင်တော့တတိုင်းသားလူမျိုးနဲ့ပတ်သက်ပြီးတော့ပုံညွန့်တဲ့အခါမှာအထင်မြင်လွဲမှားမှုတွေကိုဖြစ်ပေါ်စေတယ်။အဲတော့ကျွန်တော်တို့ကအခုတောင်းနေတဲ့ပြန်လဲညီညွတ်ရေးပေါ့နော်။ပေါင်းစည်းရေးသားသားသားဖြစ်ရေးကိုအားမပေးဘဲနဲ့ဒီတိုင်းသားတွေကြားမှာပို့ပြီးတော့ကွဲပြားစေပြီးတော့ကျွန်တော်တို့နိုင်ငံကြိုးပွဲရေးအထိအားပေးတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်တို့ထင်တယ်
မြန်မာစစ်တပ်ထိတန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လည်းဦးစော်ထေးကအခုလိုတုံ့ပြန်ပါတယ
်။ကျွန်တော်တို့ဟို statement လည်းထုတ်ထားပါတယ်။အဓိကကတော့ကြီးမားတဲ့ဖိအားတွေဒီ first finding mission ပေါ်မှာရှိနေတယ်လို့ကျွန်တော်ယူဆတယ်။အဲဒါကြောင့်ပဲသူလိုချင်တဲ့ချက်တွေကိုပဲကောင်းလုပ်ပြီးဖော်ပြရတယ်။အထူးသဖြင့်ကတော့ကျွန်တော်တို့နိုင်ငံရဲ့ democracy အတွင်းကူးပြောင်းရေးကိုလမ်းလွှဲစေနိုင်တဲ့ခုနလိုချက်တွေပါလာတယ်။အဲ့ပါလာတဲ့အားနဲ့ပတ်သက်လို့တော့လက်ရှိကျွန်တော်တို့နိုင်ငံကတော့ကိုကျွန်တော်တို့ဥတီချက်ရှိတယ်ဒီမိုကရေစီဖက်တက်ပြည်တော်သူအဲ့ပေါ်မှာလည်းကျွန်တော်ဂျားထဲမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်အဲ့စိန်ခေါ်မှုတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးကျွန်တော်တို့နိုင်ငံအတွင်းမှာလို့ဟိုအဓိက key stakeholder တွေပေါ့နော်အရေးကြီးတဲ့လူတွေကြားမှာစီလုံးညွှန်းမှုတွေပြိုကွဲပျက်စီးအောင်အဓိကအတိုင်းအတာပြည်သူတွေကြားမှာစီလုံးညွှန်းမှုပြိုကွဲပျက်စီးမှုအမှန်တရားကိုကျွန်တော်တို့ပြင်းထန်စွာကန့်ကွက်တယ်ဆိုပြီးတော့ပြောထားပါသေးတာပါအဲ့ဒါနဲ့အဓိက first finding mission မှာပါတဲ့အချက်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါကြီးကန့်ကွက်တယ်သို့တော်လည်းပဲကျွန်တော်တို့ကတော့ကိုယ်လုပ်ရမယ်အလုပ်ပေါ့နော်ကိုယ်ရှောက်ရမယ်လမ်းလိုချင်တဲ့ဒီဒီမိုကရေစီဖော်ထားပြီးတော့အစုပန်းနိုင်ဒါတော့ကျွန်တော်တို့မမိတ်မတုံသွားမယ်ဒီတိုင်းပဲကျွန်တော်တို့ကဖြေချခြင်းတယ
်ဒီကနေ့ညနေနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရရုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောဆိုသွားတာပါရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အပြင်းအထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါမနေ့ကနိုင်ငံတော်ကြိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးမတွေ့မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်